ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်လို့တင်ပြဆွေးနွေးချက်တွေဟာမှန်ကန်မှုမရှိဘူးလို့အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကစက်တင်ဘာလ25ရက်နေ့နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပြီးညွှန်ဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပလျက်ရှိတဲ့48ကြိမ်မြောက်လူ့အခွင့်အရေးကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုစန့်ကျင်တဲ့ဆွေးနွေးမှု3ခုပြုလုပ်ခဲ့ပြီးသက်ဆိုင်ရာမြန်မာနိုင်ငံမပါဝင်ပဲကျင်းပခဲ့ကြောင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံချက်တွေမှာလည်းတိကျခိုင်လုံမှုမရှိဘူးလို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးရန်တရား IIMM ကလည်းလူ့အခွင့်အရေးကောင်စီကိုအစီရင်ခံခဲ့ကြောင်းဒီ IIMM ကော်မရှင်ကိုလည်းအတိအမှတ်မပြုကြောင်းဖော်ပြထားပါတယ်။ဒါအပြင်22ရက်နေ့ကမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့လူ့အခွင့်အစီရင်ခံတင်သွင်းသူဟာလည်းလိုင်းနာရမယ့်ကျင့်ဝတ်တွေနဲ့မညီကြောင်းတင်သွင်းမဲ့အစီရင်ခံစာကိုသက်ဆိုင်ရာအစိုးရကိုပေးပို့ခြင်းမရှိသလိုသက်ဆိုင်ရာနိုင်ငံရဲ့တုံ့ပြန်ချက်တွေကိုလည်းထပ်သွင်းဖော်ပြခြင်းမရှိကြောင်းအာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom M. Drew ကလူ့အခွင့်အရေးကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအစီရင်ခံတင်ပြခဲ့ပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံအခြေအနေဟာဆိုးဝါးနေကြောင်းအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်မှုကြောင့်တေဆုံးသူ 1,100 ကျော်ရှိကြောင်းတေဆုံးသူတွေထဲမှာအသက်14လကနေ18နှစ်အရွယ်အထိကလေး85ဦးပါဝင်ကြောင်းဖမ်းဆီးခံထားရသူ 8,000 ကျော်ရှိကြောင်းဖော်ပြခဲ့ပါတယ်။ဒါအပြင်အကြမ်းဖက်တိုက်ခိုက်မှုများကြောင့်နေအိမ်ဆုတ်ခွာထွက်ပြေးနေရသူ 23,000 ကျော်ရှိပြီးစုစုပေါင်းပြည်တွင်းအိုးမဲ့အိမ်မဲ့အရေးအတွက်ဟာ 9,000 ခန့်ရှိတယ်လို့ဖော်ပြထားပါတယ်။သူတို့ဖမ်းဆီးလိုသူတွေကိုမမိပါကမိသားစုနဲ့ဆွေမျိုးသားချင်းတွေကိုပြန်ပေးဆွဲဖမ်းဆီးထားကြောင်းဖမ်းဆီးထားသူ 189 ဦးရှိကြောင်းအစင်ခံခဲ့ပါတယ်ခင်ဗျာ။